ဒီနေ့ထုတ်နိုင်ငံပိုင်သတင်းစာထဲမှာကာကွယ်ရေးဝန်ကြီးဌာနအပါအဝင်အစိုးရဝန်ကြီးဌာနတွေကုမ္ပဏီအဖွဲ့အစည်းတွေကတင်စီထားတဲ့လမ်းမြေဧက3သိန်းကျော်ကိုမူလပိုင်ရှင်တွေထံပြန်လည်ပေးအပ်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။မြေသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီရဲ့ကြေညာချက်မှာမြေဧက3သိန်းကျော်တဲ့က3သိန်း4သောင်းကျော်ကိုလွှဲပြောင်းပေးပြီးဖြစ်တယ်လို့ကြံနေသေးတဲ့ဧက3သိန်း6သောင်းကျော်ကိုလည်းဆက်လက်လွှဲပြောင်းပေးသွားမှာဖြစ်တယ်လို့ဆိုပါတယ်။အဲဒါကြောင့်အစိုးရကပြန်လည်ပေးအပ်တဲ့လမ်းမြေတွေထဲမှာမိမိတို့လမ်းမြေတွေပါရှိမရှိကိုသက်ဆိုင်ရာကြေးရွာမြို့နယ်နဲ့ရပ်ကွက်တွေကမြေသုံးချမှုစီမံခန့်ခွဲရေးကော်မတီတွေထံမှစုံစမ်းရမှာဖြစ်ပါတယ်။ပြန်လည်ပေးအပ်တဲ့အထဲမှာပါရှိမယ်ဆိုရင်မြေပိုင်ဆိုင်ခွင့်အထောက်အထားတွေနဲ့လွှဲပြောင်းလက်ခံယူရမှာဖြစ်ပါတယ်။လမ်းမြေဧက3သိန်းကျော်ကိုမူလပိုင်ရှင်တွေစီပြန်ပေးတယ်ဆိုတာနည်းနေသေးတဲ့ပမာဏဖြစ်ပြီးတမတော်ကသိမ်းဆည်းထားတာဒီထက်များတယ်လို့ပြောင်စုလွှတ်တော်လေယာမြေစုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဦးဖေတန်းကပြောပါတယ်။
ဧက3သိန်းဆိုတော့အများကြီးနဲ့ပါသေးတယ်ကျွန်တော်တို့တရားမြေစုံစမ်းရေးကော်မရှင်မှာတိုင်ကြပြီလဲအများကြီးပဲအရှုနေရာကြီးကြတော့လဲတိုင်တဲ့ဧကနဲ့နော်တကယ်တမ်းဧကနဲ့ကွာရှောင်းအောင်ကွာရှားပါလိမ့်မယ်အဲဒါမဲ့3သိန်းဆိုတာကတော့ဟိုကျွန်တော်တို့တက်မလို့တခုလဲသိမ်းထားတာတော့မှအ3သိန်းကျော်တယ်ခင်ဗျညတော့ကျွန်တော်တို့ဘာပြောပြောဆိုရင်အတိအကျတိုင်းသမျှပေါ့နော်တခုချင်းကျင်ရသိနေတာပေါ့တက်ကကျွန်တော်တိုင်းကအပေါ်မှာ area ဘလောက်ကိုမပေးသေးဘူးဘလောက်ကိုတော့ချွတ်လို့ပြီးပြီဌာနဆိုင်ရာကဘလောက်မပေးနိုင်သေးဘူးဘလောက်ဆွတ်လို့ပြီးပြီဆိုတော့ဆိုရင်ဝန်ကြီးဌာနတခုချင်းအလိုက်ကိုထုတ်ပြန်တင်ပါလေအဲဒါမှကျွန်တော်တို့ကလည်းပို့ပြီးတော့ဟိုနားတယ်မှာပေါ့
ပြည်အောင်စုလွှတ်တော်ကတိန့်စီထားတဲ့လေယာဉ်မြေတွေကိုစုံစမ်းဖို့ထုတ်ဖို့အတွက်လေယာဉ်မြေနဲ့အခြားမြေများစုံစမ်းစစ်ဆေးရေးကော်မရှင်ကိုပြည်နယ်နဲ့တိုင်းဒေသကြီးတွေအလိုက်17ဖွဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒေသအလိုက်အဖွဲ့အစည်းတွေတင်ပြတဲ့မြေယာပြဿနာတွေကိုကော်မရှင်ကတဆင့်အစိုးရမြေသုံးချမှုစီမံခန့်ခွဲရေးဗဟိုကိုတင်ပြတာဖြစ်ပါတယ်ပြည်ထောင်စုလွှတ်တော်ကဖွဲ့စည်းထားတဲ့လေယာဉ်မြေနဲ့အခြားမြေများစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တင်ပြချက်တွေကိုအခြေခံပြီးပြည်ထောင်စုအစိုးရမြေသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီကဒီနေ့ကြေညာချက်ထုတ်ပြန်လာလို့ဆိုပါတယ်ဒါပေမဲ့လွှတ်တော်ကတင်ပြချက်နဲ့ကွဲလွဲနေတယ်လို့ပြည်ထောင်စုလွှတ်တော်လေယာဉ်မြေစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးမင်းသူကအခုလိုပြောပြပါတယ်
ဘူရနေညီဖြောင်းဆိုမှကျွန်တော်ယောက်ျားပေးမှုတွေရှိခဲ့မရှိခဲ့အားတွေကျွန်တော်လိုချင်တာဒီယောက်ျားပေးပြီးမှပဲဖြစ်ဖြစ်ယောက်ျားမပေးဘဲဖြစ်တင်းစီခံတဲ့ခါကျတော့သုံးမပြည့်ရဲ့မြေတွေအပေါ်မှာပြိုင်မှပေးဖို့အဲ့ဒီမှာနှမျိုးကွဲပါတယ်တမျိုးကတော့တချို့ကကျတော့တင်းတယ်တင်းမှမူလစီမံကိန်းအတိုင်းဆောင်ရွက်တာမဟုတ်ဘဲတခြားကောင်းစဉ်ပြောင်းမှဆောင်ရွက်တာဆိုရင်လည်းအဲ့ဒါမျိုးလည်းမဖြစ်တင်ဘူးအဲ့ဒီအပေါ်မှာလည်းဒါဖြည့်ချင်းချက်တစ်ခုပေးရမယ်တကယ်လို့မူလစီမံကိန်းအတိုင်းမဆောင်ရွက်လို့ဒီလွတ်နေတဲ့မြေတွေအပေါ်မှာသူ့ရဲ့ဌာနပိုင်းဒါမှမဟုတ်ပုဂ္ဂလိကပိုင်းနေဖြစ်ပဲပေးထားအပ်ထားခြင်းဟာလည်းဒါမဖြစ်တင်ဘူးအော်မြေသိန်းနဲ့ခါကျော်ကြည့်ပေးရမယ်ပိုတဲ့မြေတွေအတုံးမပြူတဲ့မြေတွေကိုဆိုရင်လည်းဒါပြန်ပေးရမယ်စုံစမ်းကော်မရှင်ပြန်ပြခဲ့တာဖြစ်တယ်အခုကတော့တို့ကကဏ္ဍအနေနဲ့ဒီဒနင်းထုတ်ပြန်ချက်ဆိုမှလှုပ်ထက်တယ်မှာအဲ့ဒီကိစ္စအပေါ်မှာဘယ်လိုမှဘာမှဖော်ပြထားတာအရှင်းမတွေ့ရတဲ့ပုံမျိုးဖြစ်တယ
်ပြည်ထောင်စုလွှတ်တော်လေယာဉ်မြေနဲ့အခြားမြေများစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့လေးလာတွေ့ရှိချက်တွေအရတမတော်အပါအဝင်အစိုးရဝန်ကြီးဌာနတွေနဲ့ဥပိုင်အပါအဝင်ကုမ္ပဏီကြီးတွေအဖွဲ့အစည်းတွေကတင်စီထားတဲ့လေယာဉ်မြေတွေဟာနိနာချင်းအနှဲငယ်ပေးယုံနဲ့တရားဥပဒေမဲ့တင်စီထားတာများတယ်လို့ကော်မရှင်အဖွဲ့ဝင်တွေကပြောပါတယ်တမတော်နဲ့ဝန်ကြီးဌာနတွေကစီမံကိန်းကောင်းစဉ်တက်တင်စီခဲ့တာတွေထဲမှာစီမံကိန်းမလုပ်ဖြစ်ပဲရှိနေတာမျိုးတွေလည်းရှိပြီးအဲ့ဒီလေယာဉ်မြေတွေကိုမူလလောက်ကင်သူတွေထံပြန်လည်ပေးအပ်ဖို့လိုတယ်လို့ထောက်ပြကြပါတယ်အစိုးရနဲ့ပြည်သူတွေကြားကောင်းမွန်တဲ့ဆက်ဆံရေးဖြစ်ဖို့အတွက်နေရာပိုင်ဆိုင်မှုအထောက်အထားအမှန်ကန်ဆောင်ထားသူတွေကိုသူတို့ရဲ့မူလလည်မြေတွေပြန်ပေးဖို့လိုတယ်လို့စီမံကိန်းအသုံးပြုပြီးပြီဆိုရင်တင့်တော်တဲ့ရောကြီးနဲ့မြေအစားထိုးချထားပေးမှုတွေလိုတယ်ဆိုတဲ့ထောက်ပြမှုတွေလည်းရှိပါတယ်လမ်းမြေပြဿနာတွေမှာမူလလောက်ကင်သူတွေအနေနဲ့ပိုင်ဆိုင်မှုအထောက်အထားမပြနိုင်တဲ့အခက်အခဲတွေရှိတယ်လို့တိစားလောက်ကင်သူတွေကလမ်းမြေတွေမှာဆက်လက်လောက်ကင်လိုတဲ့ပြဿနာတွေလည်းရှိနေတာဖြစ်ပါတယ်ပြည်အောင်စုလွှတ်တော်လေယာဉ်မြေနဲ့အခြားမြေများစုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့1988ခုနှစ်နောက်ပိုင်းလေယာဉ်မြေပြဿနာတွေကိုသာဖြေရှင်းဆောင်ရွက်ပေးနေတာဖြစ်ပြီးတိုင်တန်းမှုတွေအရတော့1962ခုနှစ်ကာလတွေတုန်းကအစိုးရကသိမ်းယူခဲ့တဲ့လေယာဉ်မြေပြဿနာတွေလည်းပါဝင်တယ်လို့ကော်မရှင်အဖွဲ့ဝင်ဦးလာဆွေကပြောပါတယ်
ကျွန်တော်တို့1988နောက်ပိုင်းကိုပဲဖြတ်ပြီးတော့စစ်ဆေးပါတယ်ကြံပြုပါတယ်ဒါလုပ်တဲ့လုပ်တဲ့88အစီအစဉ်ဦးနေဦးကကစစ်လက်ကသိမ်းထားတာတွေကကျွန်တော်တို့ကပြန်ပြီးတော့ဒီစတော့တော်လေးလက်ကြတော့တော်လေးတိုင်နာတော့တောက်တဲ့ခုနေအနာသိကနေအခါရအစပါတယ်ဗျာဟိုရှေ့ပူရေးတတိယစပါတယ်အဲ့ဒါရတော်တော်တော့ဝေးနေဆိုကျွန်တော်တို့ကဖြတ်ချလိုက်တယ
်အစိုးရကထုတ်ပြန်လိုက်တဲ့အထဲမှာတင်းစည်းကန်လေယာဉ်မြေတွေကိုပြည်နယ်နဲ့တိုင်းဒေသကြီးအလိုက်ဘလောက်ပြန်ပေးပြီးပြီလဲဆိုတာကိုအသေးစိတ်ရှင်းပြဖို့လိုအပ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြကြပါတယ်ရှင်ကျွန်မ RFA သတင်းတော့ဝေမာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်ရှင်